ဒီအုပ်စိုးရကိုယ်စားလှယ်ကနေဒွန်းဒွန်းတက်တက်ညှိနှိုင်းဆောင်ရွက်ပေးတာကြောင့်ဒုတိယကြိမ်မြောက်23ရာစုပင်လယ်ညီလာခံလာတက်တဲ့ဝါတက်ဖွဲ့ခေါင်းဆောင်တွေဟာဖွင့်ပွဲလောက်ပဲတက်ပြီးမေလ26ရက်နေ့နေပြည်တော်ကနေပြန်ထွက်ခွာသွားကြပါပြီညီလာခံမှာဝင်ရောက်လေ့လာတာဆွေးနွေးတာမျိုးလုံးမသွားဘူးဆိုတဲ့သဘောပါဝါတက်ဖွဲ့ခေါင်းဆောင်တွေနေပြည်တော်မှာရှိနေခြင်းနိုင်ငံတော်တိုင်ပင ီချက်ပြင်ဆင်ခြင်းနဲ့ပတ်သက်၍ကမ်းလှမ်းခဲ့သောဖြစ်စဉ်လို့နာမည်ပေးထားတဲ့အဲ့ဒီမှတ်တမ်းမှာသတင်းဌာနတွေနဲ့နိုင်ငံသမားတွေအရင်ကမသိသေးတဲ့အချက်တချို့ပါဝင်တာတွေ့ရပါတယ်တကယ်တော့မြန်မာနိုင်ငံညီညွတ်ရေးဖြစ်စဉ်မှာအင်အားကြီးလက်နက်ကိုင်တွေဖြစ်တဲ့ဝါတပ်ဖွဲ့ကချင်တပ်ဖွဲ့အပါအဝင်ပြည်ဥနေဆက်ကလက်နက်ကိုင်တွေနဲ့ဆွေးနွေးမှုဖြစ်စဉ်တွေဟာအရေးကြီးပါတယ်ညီလာခံကာလအတွင်းဝါတပ်ဖွဲ့ကသတင်းမီဒီယာတွေကိုဖြန့်ဝေသွားတဲ့မှတ်တမ်းမှာဗာဒီပါတယ်လဲအစိုးရတပ်မတော်နဲ့ဝါဥဆောင်တဲ့မဟာမိတ်အဖွဲ့တွေကြားငြိမ်းချမ်းရေးတည်ဆောက်မှုအဆင်ပြေနိုင်ပါမလားဆိုတာဒီတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်
ဝါတက်ဖွဲ့ရဲ့မှတ်တမ်းမှာအခန်း၅ခန်းစာမျက်နှာ၃မျက်နှာပါဝင်ပါတယ်။ဤတန်းဖော်ပြချက်မှာဝါတက်ဖွဲ့အနေနဲ့အရင်မြန်မာအစိုးရနဲ့အဆင့်၃ဆင့်ငြိမ်းချမ်းရေးစာချုပ်ကိုလက်မှတ်ထိုးထားတဲ့အကြောင်းနောက်ပြီးဝမိုင်းလာနဲ့မြန်မာတက်ဖွဲ့တွေဟာလည်းတိုက်ပွဲမဖြစ်ငြိမ်းချမ်းတဲ့အနေအထားမှာရှိနေတာကြောင့်တတိုင်းပြည်လုံးဆိုင်ရာပြစ်ခတ်တိုက်ခိုက်မှုရစဲစာချုပ် NCA မှာလက်မှတ်ထိုးဖို့မလိုဘူးလို့ခံယူထားတဲ့အကြောင်းတရုတ်နယ်စပ်မှာမြမတက်မတော်နဲ့ကိုကန့်တအောင်းပလောင်အပါဝင်တိုင်းသားတပ်ဖွဲ့တွေနဲ့တိုက်ပွဲဖြစ်ပွားနေတာကြောင့်ငြိမ်းချမ်းရေးဖွံ့ဖြိုးရေးကိုဖော်ဆောင်နိုင်တဲ့ပတ်ဝန်းကျင်မရှိဘူးလို့ခံယူတဲ့အကြောင်းဒါကြောင့်ကိုကန့်တအောင်းနဲ့ရခိုင်အေအေတပ်ဖွဲ့တွေငြိမ်းချမ်းရေးလုပ်ငန်းစဉ်တွေပါဝင်လာအောင်သူတို့အနေနဲ့စူးစမ်းခဲ့တဲ့အကြောင်းဒါပေမဲ့မြမအစိုးရဘက်ကအဲ့ဒီအချက်ကိုလက်မခံခဲ့တဲ့အတွက်ပြဿနာကိုဖြေရှင်းနိုင်ခြင်းမရှိဘဲဒီကနေ့အထိအချိန်ရှည်ကြခဲ့ရတယ်လို့ဖော်ပြထားပါတယ်အခြားတစ်ဖက်မှာတော့တရုတ်အစိုးရဘက်ကနေဝါနဲ့မိုင်းလာအဖွဲ့တွေကိုမြန်မာအစိုးရဥဆောင်အကောင့်ထဲပေါ်နေတဲ့တနိုင်ငံလုံးဆိုင်ရာအဖြစ်ခက်ရဲစဲရေးစာချုပ် NCA မှာလက်မှတ်ထိုးဖို့တောင်းဆိုခဲ့တဲ့အကြောင်းဒီအတွက်ဝါအဖွဲ့ဟာတရုတ်တွေရဲ့တောင်းဆိုချက်ကိုတုံ့ပြန်ဖို့လက်ရှိကျုံးနေရတဲ့ငြိမ်းချမ်းရေးဖြစ်စဉ်ကိုထိုးဖောက်နိုင်ဖို့အတွက် NCA မှာလက်မှတ်မထိုးဘူးဆိုတဲ့သဘောထားကိုပြောင်းလဲလိုက်တယ်လို့ဖော်ပြထားပါတယ
်ဒီအတွက်ဝါအဖွဲ့ဟာငြိမ်းချမ်းရေးကော်မရှင်တာဝန်ရှိသူတွေကိုဆက်သွယ်ပြီးSCA ကအချက်တချို့ကိုပြင်ပေးရင်သူတို့အနေနဲ့လက်မှတ်ထိုးနိုင်တဲ့အကြောင်းကမ်းလှမ်းခဲ့တယ်လို့ဆိုပါတယ်။အဲဒီခါညီညာရေးကော်မရှင်တာဝန်ရှိသူကတပ်မတော်ဘက်ကသဘောတူရင်လက်ခံနိုင်တယ်။ဒါကြောင့်တပ်မတော်ထိပ်ပန်းခေါင်းဆောင်တွေနဲ့ဆက်သွယ်ဖို့အကြံပေးပြီးဆက်သွယ်စီခဲ့တယ်လို့သိရပါတယ်။ဝါအဖွဲ့နဲ့တပ်မတော်လျှို့ဝှက်ဆက်သွယ်ညှိနှိုင်းချက်အရတပ်မတော်ဘက်က SCA စာချုပ်နဲ့ပတ်သက်ပြီးခေါင်းစဉ်ကိုမပြင်ရအချက်နှင်းငယ်ပဲဆိုရင်ပြင်မယ်။ဒီလုပ်ငန်းစဉ်တွေညှိနှိုင်းရမှာ NLD အစိုးရမပါစေဘဲဝါအဖွဲ့နဲ့တပ်မတော်နှစ်ဖက်ပဲဆွေးနွေးသွားမယ်လို့အကြောင်းပြန်လဲဆိုပြီးမှတ်တမ်းမှာဖော်ပြထားပါတယ်။အဲဒီနောက်2019မတ်လ20ရက်နေ့မှာဝါအဖွဲ့ဟာပြင်ဆင်ထားတဲ့ NCA စာချုပ်အင်္ဂလိပ်ဘာသာမူတမတော်ကိုပေးအပ်ခဲ့ပြီးဧပြီလ10ရက်နေ့မှာမြန်မာဘာသာမူကိုပေးအပ်ခဲ့တယ်လို့ဆိုပါတယ်။ဒါကိုတမတော်ဘက်ကလက်ခံရရှိကြောင်းနဲ့စုပေါင်းလေးလာသုံးသပ်ဖို့သဘောထားဖော်ပြခဲ့တယ်လို့သိရပါတယ်
။အခန်းလေးမှာတော့မြန်မာဘက်မှဝါပြည်အခက်အခဲများစွာကြုံတွေ့နေရသောငြိမ်းချမ်းရေးအခြေအနေကိုထိုးဖောက်ဖြေလျှော့နိုင်ရန်ကျိုးပန်းမှုကိုလူသိရှင်ကြားအဆက်ခွဲစော်ကားခြင်းဆိုပြီးခေါင်းစဉ်တက်ထားပါတယ်။ဒီခေါင်းစဉ်အောက်မှာတော့ဝါအဖွဲ့ကကြီးမှုကျင်းပတဲ့ဧပြီလ19ရက်ပန်ခန်းထိပ်တီးအစည်းအဝေးအပြီးတမရရုံးပြောခွင့်ရဦးစော်ထေကအဲ့ဒီအစည်းအဝေးဆုံးဖြတ်ချက်ကိုလက်မခံနိုင်တဲ့အကြောင်းမူလ NCA အတိုင်းပဲလက်မှတ်ထိုးရမယ်ဆိုတဲ့အကြောင်းပြောဆိုခဲ့တယ်လို့ဒေါက်ဆန်းစုကြည်ကိုရိုင်းတက်ပြီးဧပြီလ24ရက်နေ့မှာကျင်းပတဲ့ JICM အစည်းအဝေးမှာဒုဗိုလ်မှူးကြီးစိုးဝင်းကNCA ပါအချက်တွေကိုစလုံးတလုံးတောင်းမှပြင်ဆင်ခွင့်မပြုကြောင်းပြောခဲ့တယ်လို့ဆိုပါတယ်။တကယ်ဆိုတက်မတော်အနေနဲ့ဝါအဖွဲ့အစိုးပြုထားတဲ့ NCA ပြင်ရေးမူကြမ်းကိုလက်မခံနိုင်ရင်လဲတွားရောက်ညှိနှိုင်းတဲ့ကိုယ်စားလှယ်ကိုအတိပေးနိုင်ပါရဲ့နဲ့အခုလိုမီဒီယာတွေကိုဖွင့်ချပြောဆိုလိုက်တာဟာဝါပြည်ကိုလူသိရှင်ကြားအဆက်ခွဲလိုက်တာပဲဖြစ်တယ်ဆိုပြီးဆွဆွဲထားပါတယ်။ဤကုန်းကျုံမှာတော့ဝါအဖွဲ့အနေနဲ့ပဋိပက္ခတွေဖြေရှင်းဖို့အတက်နိုင်ဆုံးစ조사သွားမယ်တိုက်ပွဲတွေကိုလည်းအလွယ်တကူစတင်မယ်မဟုတ်ပါတကယ်လို့အစိုးရနဲ့တပ်မတော်ဘက်ကသာဝါအဖွဲ့တင်ပြထားတဲ့စာချုပ်ပြင်ဆင်ချက်ညှိနှိုင်းဆွေးနွေးမှုကိုလက်မခံခဲ့ရင်သူတို့အနေနဲ့လုံးဝမတက်နိုင်တော့ပါဘူးဆိုပြီးဖော်ပြထားပါတယ်တကယ်တော့ဒီမှတ်တမ်းကိုပြီးခဲ့တဲ့ဧပြီလ30ရက်နေ့ကတည်းကပြုစုထားခဲ့တာပါ မေလ24ရက်နေ့21ရာစုပင်လုံညီလာခံဖွင့်ပွဲနေ့မှာလဲဝါတက်ဖွဲ့နဲ့မဟာမိတ်အဖွဲ့ခေါင်းဆောင်တွေရှေ့မောက်မှာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကအခုလိုပြောဆိုခဲ့ပါသေးတယ်။တက်ချုပ်က NCA ကိုလစ်လျူရှိပြီးအခြားလမ်းကြောင်းနောက်ထပ်လမ်းကြောင်းဒုတိယလမ်းစဉ်ဆိုတဲ့အခေါ်အဝေါ်တွေသုံးဆွဲလှုပ်ဆောင်နေခြင်းဟာငြိမ်းချမ်းရေးဒီမိုကရေစီနဲ့ဖက်ဒရယ်စနစ်တို့ကိုအခြေခံတဲ့ပြည်ထောင်စုစနစ်ကိုမလိုလားခြင်းသာဖြစ်ပါတယ်။ဒါဟာဆွေးနွေးညီနိုင်အဖြေရှာရေးလမ်းစဉ်ကတွေ့ဖြစ်ပြီးလက်နက်ကင်တိုက်ခိုက်ရေးလမ်းစဉ်လက်နက်ဆွဲကင်ပြီးအာဏာရယူရေးလမ်းစဉ်နဲ့တီထောင်စုမှခွဲထွက်ရေးလမ်းစဉ်ကိုသာဥတီနေကြောင်းယူဆရမှာဖြစ်ပါတယ်စသဖြင့်ပြောဆိုခဲ့ပါတယ
်အားလုံးကိုခြုံငုံသုံးသပ်ကြည့်ရင်တရုတ်နိုင်ငံရဲ့တွန်းတွန်းတက်တက်ဂျားဝင်ညှိနှိုင်းဆောင်ရွက်မှုတွေရှိနေပေမဲ့တပ်မတော်နဲ့ဝါအဖွဲ့ဦးဆောင်တဲ့တရုတ်နိုင်ငံကမဟာမိတ်အဖွဲ့တွေရဲ့ဆက်ဆံရေးအလွန်တင်းမာတဲ့အနေအထားရောက်နေတာတွေ့နိုင်ပါတယ်တဖက်နဲ့တဖက်မယုံကြည်မှုတွေတန်တရားတွေများနေတာကိုလည်းတွေ့မြင်ကြရမှာပါဘလို့ပဲဖြစ်ဖြစ်ဒေါန်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအဖွဲ့ရဲ့ငြိမ်းချမ်းရေးရလိုမှုအတွက်ပြင်ပြတဲ့စိတ်ဓာတ်အိန္ဒိယတရုတ်နိုင်ငံရဲ့နေဆက်ဒေသတည်ငြိမ်လိုမှုစတဲ့အချက်တွေကိုအရင်ခံပြီးဆက်ကြိုးစားရင်တော့လက်နက်ကိုင်ပဋိပက္ခရပ်တန့်ရေးနေဆက်ဒေသတည်ငြိမ်ရေးအဆင့်လောက်တော့ရောက်ရှိနိုင်ပါသေးတယ်တကယ်စစ်မှန်တဲ့ငြိမ်းချမ်းရေးရဖို့အတွက်ကိုတော့ခက်ခဲခဲခဲနဲ့အကြီးအကျယ်စူးစမ်းကြရဦးမှာဖြစ်ပါကြောင်းတင်ပြလိုက်ရပါတယ်